မြန်မာစစ်တပ်ကစီရေးလှုပ်ရှားမှုတွေလေးလကြာရပ်ဆိုင်မှုကြီးညာထားပေမဲ့တိုက်ခိုက်မှုတွေရှိခဲ့ကြောင်းဖော်ပြခဲ့တဲ့သတင်းမီဒီယာတချို့ရဲ့ဖော်ပြချက်တွေဟာမှားယွင်းကြောင်းနဲ့မဟုတ်မမှန်သတင်းတွေကိုဆက်လက်ထုတ်ပြန်မယ်ဆိုရင်ဥပဒေနဲ့အညီဆောင်ရွက်မှာဖြစ်ကြောင်းတက်မတော်ကသတိပေးလိုက်ပါတယ်။သတင်းမှားတွေဖော်ပြခဲ့တယ်လို့ဆွဆွဲခံရတဲ့သတင်းမီဒီယာတွေနဲ့ပတ်သက်လို့ဖြေရှင်းပေးဖို့လည်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီကိုအကြောင်းကြားခဲ့တာပါ။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမုံကပြောပြပေးမှာဖြစ်ပါတယ
်။စစ်စင်ရေးဒေသတချို့မှာစီးရဲလှုပ်ရှားမှုတွေရပ်ဆိုင်ထားဖို့ကြီးညာပြီးနောက်ပိုင်းမှာလည်းတိုက်ပွဲတွေဆက်ဖြစ်နေတဲ့ဆိုတော့မကြသေးခင်ကသတင်းဖော်ပြချက်တွေဟာမမှန်ကန်ကြောင်းနဲ့ဒီလိုမမှန်ကန်တဲ့အချက်အလက်တွေကိုမဖော်ပြဖို့တက်မတော်ကကြီးညာချက်ထုတ်ပြန်သတိပေးလိုက်တာပါ။မမှန်ကန်တဲ့အချက်အလက်တွေကိုအတိပြုချက်မပြုဘဲဖော်ပြခဲ့တဲ့ဆိုတော့သတင်းဌာနခုနှစ်ခုရဲ့လှုပ်ရက်တွေကိုဖြည့်ရှင်းပေးဖို့ကိုလည်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီကိုအကြောင်းကြားခဲ့ပါတယ်။မြန်မာစစ်တပ်ရဲ့ဒီဇင်ဘာလ25ရက်နေ့ကအကြောင်းကြားစာနဲ့ပတ်သက်လို့တက်မတော်နဲ့သတင်းမီဒီယာတွေဘက်ကလိုလားချက်တွေလိုအပ်ချက်တွေကိုတော့သတင်းမီဒီယာကောင်စီဘက်ကတရားဝင်ကြေညာချက်ထုတ်ပြန်အတည်ပြုခဲ့တဲ့အကြောင်းသတင်းမီဒီယာကောင်စီရဲ့တွေ့ပတ်အတွင်းမှူးဦးမြင့်ကျော်က VOA မြန်မာပိုင်းကိုပြောပါတယ
်အခုကဟိုတိုင်းစာတော့မဟုတ်ပေါ့နော်တိုင်းစာအထင်တော့မဟုတ်ပါဘူးသူကအဲ့ဒီသတင်းမှားယွင်းတဲ့အကြောင်းအဲ့တော့အဲ့ဒီတင်းကချက်လိုက်အောင်မြန်မာရင်းနဲ့တော့သူတို့တက်မတော်နဲ့ဖြစ်ပေါ်တာမဟုတ်ဆိုတဲ့အကြောင်းနဲ့နောက်ပြီးတော့အဲ့ဒီမီဒီယာတွေကဒီလိုမျိုးကောင်းစင်နဲ့ပေါ်ပြတဲ့ဟာကဟိုငင်းငင်းဖြစ်စဉ်ကိုကြွားပြီးတက်ရောက်နေတယ်ဆိုတာရယ်နောက်ပြီးတော့ဟိုသူတို့ကတော့အဲ့ဒီမီဒီယာကိုတိုက်တွန်းပြီးပါကောင်းစင်နေနဲ့တိုက်တွန်းပြီးပါဆိုတဲ့သဘောမျိုးပေါ့နော်အဲ့ဒီသဘောမျိုးနောက်ဆိုရင်အဲ့ဒီတင်းချက်လက်ကိုစီးကြမှန်ကအောင်ရေးဖို့အတွက်ဒီလိုကိစ္စမျိုးတွေမှာအဲ့လိုမျိုးသူတို့ကတိုင်တွန်းခိုင်းတဲ့စာမျိုးပေါ့ဟိုတိုင်နေဆိုတဲ့အဆင့်တော့မဟုတ်ဘူးဟိုတိုင်နေဆိုရင်ကျွန်တော်တို့ကတော့အဲ့ဒီမီဒီယာတွေကိုဖိတ်ခေါ်ပြီးတော့ဘယ်လိုဖြေရှင်းစာမလဲဆိုတဲ့အဲ့ဒီအဆင့်မျိုးအခုကတော့တိုင်တွန်းနေဆိုတဲ့ဟာပဲဆိုတဲ့အတွက်အဲ့လိုပဲဟိုကောင်စီဘက်ကအဲ့ဒီအကျိုးကြောင့်အပြစ်ပေးတဲ့စာရဲ့နောက်အဲ့ဒီစာထဲမှာတော့ဟိုတပ်ဘက်ကလည်းဒီလိုမျိုးသတင်းတွေကိုဖြေချပေးဖို့ဟိုလိုအပ်တယ်ဆိုတဲ့ဟာမျိုးအဲ့ဒီဟာကအသက်ရှင်ဖော်ပြခြင်းဒါငြိမ်းရန်ရနေဖို့အရေးကြီးတဲ့ဆက်ဟာမျိုးကိုလည်းဟိုအဲ့ဒီစာထဲမှာကျွန်တော်လည်းပြောပြတာပါလားအဲ့ဒါတော့တပ်ဘက်ကလည်းကျွန်တော်တို့တိုက်ချောင်းနေအောင
်ဒီသတင်းမှအစောပိုင်းရှမ်းပြည်နယ်တောင်ပိုင်းမှာဖြစ်ခဲ့တဲ့တိုက်ပွဲတွေနဲ့ပတ်သက်လို့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေရဲ့ဖော်ပြချက်တွေကိုသတင်းတွေမှာဖော်ပြရမှာတော့ VOA နဲ့သတင်းဌာနတချို့ကတပ်မတော်တာဝန်ရှိတဲ့သူတွေနဲ့အတူပြုမေးမြန်းမှုတွေရှိခဲ့ပေမဲ့လို့ကြံသတင်းဌာနခုနှစ်ခုကတော့အချက်လက်မှန်ကန်မှုမရှိတဲ့သတင်းတွေကိုတစ်ဖက်သက်ဖော်ပြခဲ့တယ်လို့လည်းတပ်မတော်ရဲ့ကြေညာချက်ကဆွဆွတ်ထားတာပါတပ်မတော်အနေနဲ့ပြည်တွင်းငြိမ်းချမ်းရေးရဖို့ကြိုးပမ်းနေချိန်မှာအထင်မြင်လွဲမှားစေတဲ့မဟုတ်မမှန်သတင်းထုတ်ပြန်တာတွေစီးစစ်အတူပြုတာတွေမလုပ်ဘဲမဖော်ပြကြဖို့နဲ့ဖော်ပြခဲ့မယ်ဆိုရင်သက်ဆိုင်ရာသတင်းဌာနတွေကိုဥပဒေနဲ့အညီဆောင်ရွက်သွားမယ်ဆိုတာကိုသတိပေးထားပါတယ်ဒါပေမဲ့လည်းသတင်းမီဒီယာတွေအနေနဲ့မြန်မာစစ်တပ်တာဝန်ရှိသူတွေအပါအဝင်အာဏာပိုင်တွေကိုဆက်သွယ်မေးမြန်းရမှာတော့အခက်အခဲတွေကရှိနေတာပါသတင်းမီဒီယာကောင်စီရဲ့ကြေညာချက်နဲ့ပတ်သက်လို့တက်မတော်တာဝန်ရှိသူတွေရဲ့သဘောထားကိုသိနိုင်မှု BOA ကစ조사ရမှာလည်းဆက်သွယ်မေးမြန်းလို့မရခဲ့ပါဘူးဒီအတွက်လည်းတာဝန်ရှိသူတွေအနေနဲ့သတင်းမီဒီယာတွေနဲ့ထိတွေ့ဆက်ဆံနိုင်အောင်ဒီထက်ပိုဆောင်ရွက်ပေးဖို့လိုနေပြီလို့ဝါရင်သတင်းသမားတဦးဖြစ်တဲ့ကိုတီဟာသွေးကအကြံပြုပါတယ
်ဒီစစ်ဒီဒီလိုရှိမရှိပဲလို့ဆိုတာကကျွန်တော်တို့အတီးပြုနိုင်အောင်လည်းတစ်ဖက်ကနေပြီးတော့ကျွန်တော်တို့အတီးပြုနိုင်တဲ့နည်းလမ်းတွေအခွင့်အရေးတွေပေးထားဖို့လိုပါတယ်အခွင့်အရေးတွေနည်းလမ်းတွေမပေးထားဘဲနဲ့စီစစ်ဒီမပြုဘူးလို့ပြောလို့တော့မရဘူးကြာအဲကိုမီဒီယာဘက်ကလည်းတခုရှိတာလေဟိုအစီအစဉ်အတီးပြုနိုင်တဲ့နည်းလမ်းတွေကိုတက်ရပြေစူးစမ်းဖို့တော့လိုတာပေါ့နော်ပြေပန်းပြီးတာမှမရမှကျွန်တော်တို့ဒီတကယ်ကိုတွေ့ဟိုဒါနဲ့တည့်ပြည့်ပြည့်အောင်ပေါ့ဘာလို့ဆိုတော့ကျွန်တော်မီဒီယာမှာလည်းတစ်ဖက်တောင်းနားထောင်ပြီးလုံးသွင်းရမယ်ဆိုတာကျွန်တော်ထုတ်ပြရမယ်ဆိုတာကျွန်တော်အက်တစ်မှာကြည့်ကြည့်တာဆိုတော့တစ်ချမ်းလဲကြားရင်ကျွန်တော်တို့ကဟိုတစ်ချမ်းလဲကြားတဲ့ဆာမှာဟိုတစ်ဖက်ကိုလည်းအပြည့်မပြုနိုင်ဘူးဆိုတဲ့ဆာမှာရေးတဲ့ဆာမှာလည်းကျွန်တော်တို့သတိထားပြီးတော့လည်းရေးဖို့လိုပါပေါ့နော်တစ်ချမ်းလဲကြားတာဖြစ်တဲ့အတွက်ရေးတဲ့ခါလည်းပါလဲတင်းတင်းတင်းရေးတင်တာပေါ့ဒါကတော့ကျွန်တော်တို့ဘက်ကလည်းကြိုးပမ်းဖို့လိုပါတယ်ဆိုတော့ဟိုအဓိကတော့ဗျာဟိုတပ်မတော်ကပြောတယ်ဟလာဟိုစီစစ်ပြီးမလုပ်ဘူးဆိုလို့ရှိလို့ရှိရင်ရေးယူမယ်ဆိုတာကဒါပြလေပါပဲအဲ့တော့စီစစ်ဘလို့စီစစ်လို့ရမယ်ဆိုတော့ဒီကတော့တဘာလေးထုတ်ပြန်ပေးဖို့လိုပဲဆိုတော့အခုမီဒီယာကောင်စီတက်ခုရရတဲ့အခါမှာကျွန်တော်ထင်တယ်ဒီကိစ္စကိုရှင်းလင်းပြင်ပြီးတော့ခုတိုင်းရဲ့အဖြေရပါလိမ့်မယ်လို့ထင်ပါတယ်ဗျ
မကြသေးခင်ကအစ်စ်ဖွဲ့စည်းလိုက်တဲ့မြန်မာသတင်းမီဒီယာကောင်စီကပထမဦးဆုံးအကြိမ်ဖြစ်ကာကွယ်ရေးဦးစီးချုပ်ပါဝင်တက်မတော်ထိတ်တန်းအရာရှိကြီးတွေနဲ့ပြီးခဲ့တဲ့သတင်းပတ်ထဲတွေ့ဆုံချိန်မှာလည်းသတင်းရယူခွင့်နဲ့ပတ်သက်လို့ဆွေးနွေးခဲ့ကြပါတယ်ဆွေးနွေးမှုတွေအတွင်းမှာတော့ကာကွယ်ရေးဦးစီးချုပ်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကသတင်းရယူနိုင်မဲ့နည်းလမ်းတွေကိုတိုးတက်အောင်တက်မတော်ဘက်ကဆောင်ရွက်ဖို့ကတိပြုခဲ့ကြောင်းလည်းဆွေးနွေးပွဲမှာပါဝင်သူတွေကပြောဆိုထားကြပါတယ်ရှင်